ဒီကနေ့ဩဂုတ်လ10ရက်နေ့ဟာမြန်မာနိုင်ငံမှာ32နှစ်မြောက်ရှစ်လေးလုံးလူမှုလှုပ်ရှားမှုအထိမ်းအမှတ်နေ့ဖြစ်ပါတယ်။ဆေးရနာရှင်စနစ်ကိုစန့်ကျင်တဲ့အနေနဲ့တနိုင်ငံလုံးစံတာပြခဲ့ကြတဲ့လူမှုလှုပ်ရှားမှုဟာနိုင်ငံမှာဒီမိုကရေစီရရှိရေးအတွက်တွန်းအားပေးလိုက်တဲ့အချက်ဖြစ်တယ်လို့ရှစ်လေးလုံးမျိုးဆက်ခေါင်းဆောင်တဦးက VOA ကိုပြောပါတယ်။1988ခုနှစ်ဩဂုတ်လကစတင်ခဲ့တဲ့ရှစ်လေးလုံးလှုပ်ရှားမှုအတွင်းစစ်တပ်ရဲ့အကြမ်းဖက်ဖြိုခွဲမှုကိုရင်ဆိုင်ခဲ့ရတဲ့88မျိုးဆက်တွေရဲ့မိမရတဲ့အတွေ့အကြုံတချို့ကိုမတ်အင်ဂျင်နိုင်ကစူးစီးတင်ဆက်ပေးထားပါရရှင်
။စစ်တပ်ဆိုတာပြည်ရမအောင်ပြည်တယ်။မောဘော်ထောင်ပြီး6ထောင်မပါဘူး။အဲတော့နောင်ကိုစူးစူးကူကူလုပ်မယ်ဆိုရင်တော့ရင်တပ်ကိုသုံးလို့ရှိရင်တော့အဲ့ဒါဆူတဲ့လူတွေမသက်တာဘူးဆိုတာမှတ်ပြီးတော့လို့ကျွန်တော်ဒီကနေပြောပါ
အခုကြားခဲ့ရတာကတော့မဆလတပါတီအာနာရှင်အစိုးရကိုဦးဆောင်ခဲ့တဲ့ဗိုလ်ချုပ်နေဝင်က1988ခုနှစ်ဩဂုတ်လမတိုင်ခင်မှာလူမှုဆန္ဒပြပွဲတွေကိုစစ်တပ်ကပြစ်ခတ်ဖြိုခွင်းမှာဖြစ်တယ်လို့ချင်းချောက်ပြောဆိုခဲ့တဲ့သမိုင်းဝင်မိန်ကွန်းမှာဒါပေမဲ့လည်းနောက်ဆုံးမှာဗိုလ်ချုပ်နေဝင်ယာဒုကနေနှုတ်ထွက်ခဲ့ရတဲ့အထိမြန်မာလူမှုရဲ့ဆန္ဒပြပွဲတွေဟာနိုင်ငံအနှံ့ပေါ်ပေါက်ခဲ့တယ်လို့1988ခုနှစ်ဩဂုတ်လ10ရက်ကိုဆွဲပြပြီးတက်မှတ်ထားတဲ့ရှစ်လေးလုံးလူမှုလှုပ်ရှားမှုကြီးဖြစ်လာခဲ့ပါတယ်။ဒီလိုလူမှုဆန္ဒပြပွဲတွေမတိုင်ခင်1988ခုနှစ်မတ်လမှာစတင်ခဲ့တဲ့တက္ကသိုလ်ကျောင်းသားတွေရဲ့ဆန္ဒပြပွဲတွေဇက်တိုက်ဖြစ်ခဲ့ပါတယ်။အဲ့ဒီမှာကိုရိုင်းပါဝင်ခဲ့ပြီးရှစ်လေးလုံးလူမှုလှုပ်ရှားမှုမှာလည်းပါခဲ့တဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်တက်ဦးဖြစ်တဲ့ကိုမြအေးကစစ်တပ်ကအပြစ်မဲ့ပြည်သူတွေကိုတနက်နဲ့ပြစ်ခတ်ခဲ့တဲ့မြင်ကွင်းသူကိုရိုင်းကြုံတွေ့ခဲ့ရပုံကိုအခုလိုပြောပြပါတယ်။
ပြည်နေညာမျိုးခမ်းမှာမှာပြစ်တယ်။ကျွန်တော်ဘဝမှာနိုင်ငံရေးတဲ့ကိုခြေစုံပြစ်ဖို့ဝင်ဖို့စိတ်ဆုံးဖြတ်ပြီးတော့ကျွန်တော်အဲ့ဒီချိန်ကြီးကျွန်တော်တို့ကမတည်နှံ့မှုနဲ့ချတာ။နိုင်ငံရေးထဲမှာလုံးဝခြေစုံပြစ်ဖို့ဝင်မှုဖြစ်ကြောင်းဖန်လာတာကိုရဲ့နေလား။အဲ့ကိုရဲ့နေမှာကျွန်တော်တို့နားမှာရှိတယ်ကျွန်တော်တို့ရက်ွက်ထဲမှာရှိတယ်တရားနဲ့မှ25လမ်းပါဗျလမ်းကြားလေးထိတ်မှာပါဗျအဖွားကြီးပြောက်ကဈေးသွားဝယ်တဲ့ခါမှာအဝေးကြီးကနေဘာမှမဆိုင်တဲ့အဖွားကြီးကိုတနက်နဲ့ဂျီဇူးလေးပေါ်ရအဲ့ခေတ်ကအဲ့ကြာနဲ့ပြစ်လိုက်တဲ့ခါမှာခေါင်းတည့်တဲ့မှန်ပြီးတော့ကြာဆုံးခဲ့တာဖြစ်ပါတယ်အဲ့ဖွားကြီးရဲ့ကြာဆုံးပုံကိုမြင်ပြီးတော့ကျွန်တော်ခေါင်းဆောင်နိုင်ငံရေးတဲ့ပါခဲ့တာကျွန်တော်ကတော့တခြားလုံးခေါင်းကြတန်းကြတွေဒီခုနိုင်ငံရေးဒီတမားတယောက်ဖြစ်စီဘူးအဲ့ဒီဖြစ်ရတာကျွန်တော်အဓိကတို့ပို့ပေးလိုက်တာလို့ကျွန်တော်ကတော့အဲ့လိုပဲကျွန်တော်တက်ကြောချင်ပါကျွန်တော်ဘယ်တော့မှလည်းမိမှာမဟုတ်ပါဘူးအဲ့ဒါနဲ့ပတ်သက်ပြီးတော့ပါ
ဒီလိုလူမှုဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွဲခဲ့တဲ့ဖြစ်ရပ်ကနေဘယ်လိုသင်ခန်းစာရလဲရှင
်ဟောဒီဖြစ်ရပ်တွေကတော့လူမှုကတရားမှုနဲ့မတရားမှုဓမ္မနဲ့အာဓမ္မကုတ်ကုတ်ကူငင်းမြင်သွားတာပဲလीကျွန်တော်မြင်အမြင်ရတော့လीအဲ့ဒီပုံမှာလူမှုရဲ့ထုတ်ရှားမှုလူမှုရဲ့ပြည်လူမှုရဲ့ဒီအာနာစစ်စနစ်ကိုရောရှာမုန်းတိဆက်ဆုပ်မှုတွေကကျွန်တော်ခင်မာဒီရက်တိဒါတောက်ချောက်ပါလာတာပဲလीတော့ဒီစနစ်ကကျွန်တော်တို့ချက်စီးလိုက်ပြလားအားလုံးကျွန်တော်တို့မျိုးဆက်တွေအကုန်လုံးပဲပညာရေးကျမ်းမာရေးလူမှုရေးစီးပွားရေးအကုန်လုံးကိုချိုးနှိမ်ချလိုက်တယ်။ဒါတွေကတော့ကျွန်တော်တို့ရခံလာမဟုတ်ဘူးပြည်သူပြည်လုံးခံစားရတဲ့အပေါ်မှာပြည်သူတွေရဲ့ပေါက်ကွဲမှုကြီးကတော့နိုင်ငံရဲ့အလှည့်အကြောင်းကြီးတစ်ခုဖြစ်သွားတာပဲ။ဒါဒီပင်လေခြေလေးလုံးရဲ့တုံ့လိုက်တင်ပြတာလို့ကျွန်တော်နားလည်ပါတယ်
။1988ခုနှစ်စက်တင်ဘာလမှာစစ်တပ်ရဲ့အကြမ်းဖက်ဖြိုခွဲမှုကိုမခံမရပ်နိုင်ဖြစ်ခဲ့ကြတဲ့ကျောင်းသားတွေဟာမြန်မာပြည်နယ်စပ်အနှံ့ထွက်ပြီးတောခုခဲ့ကြပါတယ်။အဲ့ဒီမှာကျောင်းသားတက်မတော် ABSDF ကိုထူထောင်ခဲ့သူတဦးဖြစ်တဲ့ဒေါက်တာနိုင်အောင်ကရှစ်လေးလုံးလှုပ်ရှားမှုမှာသူကြုံတွေ့ခဲ့ရပုံကိုအခုလိုပြောပြပါဗျ
။ဒီလူလူနီးနဲ့ငင်းရဲစွာတောင်းဆိုပြီးတော့လူကျင်တဲ့လူလာမှုတွေကိုပြောနေတဲ့အချိန်ထဲမှာပဲစစ်အာဏာသိမ်းလိုက်တဲ့အတွက်ကြောင့်မလို့ကောနောက်ပြီးတော့ဒီစစ်အာဏာမသိမ်းခင်မှာပဲဒီအာဓမ္မဖြိုခွဲတာတည်ကြည်တာပစ္စည်းရတွေရှိလာတဲ့အပေါ်မှာစေအနာသိမ့်လိုက်တဲ့အခါကျတော့ပို့ပြီးတော့ဒီမခံခြင်းစိတ်နဲ့တော့လူငယ်ပြီးပြီးစွန်စားနိုင်တဲ့သူတွေပြီးပြီးငါတို့တော့လက်နက်ကန်ကြံတော်လာမှရမယ်ဒါမှပဲပြရားပေးနိုင်မယ်မဟုတ်မခံစိတ်နဲ့ပဲတော့ကိုပြလက်နက်ကန်တော်လာရလောက်ကြတော့
အခုဆိုရင်ဒီနှစ်ပေါင်း32နှစ်ကြာခဲ့ပြီဆိုတော့လက်ရှိ88မျိုးဆက်တွေရဲ့အခမ်းကဏ္ဍကိုဘယ်လိုသုံးသပ်လဲရှင
်တကယ်တော့တော့တွေ့ကြည့်တဲ့အခါကျတော့အခု88မျိုးဆက်လို့ပြောမယ်ဒီ1988လှုပ်ရှားမှုတွေကနေစပြီးပါလာတဲ့ခေါင်းဆောင်မှုတီးတီးကနေရာကွဲပြားတာတွေမဟုတ်ဘဲနဲ့အချိန်ကာလကွဲပြားမှုတွေအောက်မှာဒီအတွေးခေါ်တဲ့ယက်တိချက်တွေကွဲပြားမှုအောက်မှာတကယ်လည်းပြောရင်ဒီ88ဆိုတဲ့မျိုးဆက်ကဦးဆောင်မှုကဒီနေ့ရှေ့အနာဂတ်အတွက်ကို အပြောင်းလဲဖြစ်စေနိုင်မဲ့အခြားဥဆောင်ပုံစံမျိုးနေနဲ့စုစုစည်းစည်းခေါင်းထောင်မလာသေးတာမပေါ်ထွက်လာသေးတာတွေ့ရတယ်။ဆိုတော့အဲ့လိုဖြစ်တဲ့အားနည်းချက်တွေမှာလည်းကျွန်တော်တယောက်ကအခုအခန်းကဏ္ဍလည်းပိုင်းပါမှာပေါ့နော်။အဲ့ဒီတော့တချို့လဲသူနိုင်တယ်လို့လုပ်နေတာရှိရပါတော့ဆိုတော့ပြောချင်တာကတော့အနာဂတ်အတွက်အပြောင်းလဲတွေကိုဒီမာဗျူကကြကြစဉ်းစားပြီးတော့မှကိုကိုရိုင်းပါဝင်တက်တက်ကြကြဥဆောင်ပေးဖို့ ਨੇ မျိုးဆက်တွေကိုမခွဲခြားမဆက်ဆံပဲ ਨੇ ပြောင်းလဲမှုလှုပ်ရှားမှုတရားကိုဥဆောင်ဖော်ထုတ်ပေးနိုင်မဲ့အနာဂတ်ကိုအတွက်ကိုပြင်ဆင်နိုင်မဲ့တက်ကြွတဲ့ကောင်းဆောင်မှုတရားကိုလှုပ်ဖို့တောင်းရှိရလို့ထင်ပါတယ်
ဒီကနေ့ကြာရောက်တဲ့ရှစ်လေးလုံးလူထုလှူရှားမှု32နှစ်မြောက်ထိမ့်မဲ့ခန္ဓာကို88မျိုးဆက်ចောင်းသားကောင်းဆောင်တွေဥဆောင်ပြီးရန်ကုန်မြို့မြို့တော်ခမ်းမနာကမဟာဗန္ဓုလပန်းချံမှာနက်နက်9နာရီကနေ12နာရီထိကျင်းပမှာပါ။အဲ့ဒီနေရာဟာ1988ခုနှစ်ဩဂုတ်လကလူထုဆန္ဒပြပွဲတွေကိုစစ်တပ်ကတနက်နဲ့ရရဆက်ဆက်ပစ်ခတ်ဖြိုခွဲခဲ့တဲ့အတွက်လူပေါင်းရာနဲ့ချီတည်ဆုံခဲ့တဲ့နေရာလည်းဖြစ်ပါတယ်။